VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆူမြတ်မမ COVID-19 ကရောဂါကြောင့် new normal အပြောင်းအလဲတွေကိုလူနာတွေကိုပြုစုစောင့်ရှောက်ပေးနေတဲ့သူနာပြုတွေအဓိကကြုံကြရပါတယ်။ရန်ကုန်ပြည်သူ့ဆေးရုံကြီးမှာ COVID လူနာတွေကိုပြုစုစောင့်ရှောက်ပေးနေတဲ့သူနာပြုနော်နှင်းစီမွေးကလူနာတွေနဲ့သူတို့ကြားမှာဓာတ်ရိုက်ထိတွေ့မှုနှဲသွားတာကသူ့အတွက် new normal ဖြစ်တယ်လို့အခုလိုပြောပြပါတယ်။
အရင်တော့ကလေးကြတော့ဟွာပေါ့နော်လူနာတခုခုဖြစ်လို့ရှင်ဟိုဟွာလူနာ attendance တွေရရှိတယ်အဲကျွန်မတို့လာပြောတဲ့လူနာတွေကဘယ်လိုဖြစ်ဘယ်လိုဖြစ်ဆိုအဲ့လိုလာပြောရှင်ကိုယ်ကချက်ချင်းထပြေးပါလို့ရအဲ့လိုမျိုးအခြေအနေပေါ့ဒီခုကလေးကြတော့ဟွာလေဟိုဖုန်းကနေလာတော့ပေါ့ကလူနာကတူတူဖြစ်တယ်ဆိုကိုယ်ကချက်ချင်းထပြေးသွားခြင်းနဲ့စိတ်ဖြစ်ပြီမဲ့ဒါမှသွားလို့မရဘူးအဲ့လိုမျိုးလေကိုယ်ကဟိုသွားမယ်ဆိုရင် PPE အပြည့်အစုံဘောပြီးတော့အဲ့လိုမျိုးသွားမယ်ဆိုတော့ဒီပြည်သားဖုန်းနဲ့ပဲပေါ့နော်ညွန်ကြားပေးတာတွေအစကားပြောပေးတာတွေအဲ့လိုမျိုးတွေဖြစ်တယ်ဆိုတော့အဲ့လိုမျိုးကွာဟမှုတွေတမျိုးတော့ရှိတာပေါ့ပြီးတော့ဒီလူနာနဲ့ဆရာမနဲ့ဇာကလေးဇာတော့ဒီကူကတော်တော်ဟိုအလုံးပိတ်လူမျိုးကတ်တက်ထားတယ်ဆိုတော့လေလူနာနဲ့ပေါ့ဆရာမတို့ဇာအဲ့လိုမျိုးအကာစီတခုလိုမျိုးခံစားရတယ်ဒီကိုဗစ်ဖြစ်သွားတဲ့အတွက်ကြောင့်ဟုတ
်အခုနဆရာမပြောတဲ့အထဲမှာပေါ့နော်လူနာတွေနဲ့ဖုန်းနဲ့ပြောရတယ်ဆိုတာကအဲ့ဒါရော new normal ဖြစ်သွားတာလားအဲ့ဒါလည်းရှင်းပြပါလား
ဟုတ်အရင်တော့ကလေးကြတော့ဖုန်းကလုံးဝမသုံးဘူးဖုန်းကဒီ word to word အချင်းချင်းအတွက်ပဲဖုန်းသုံးတာပေါ့ဒီခုကလေးကြတော့လူနာတိုင်းဖုန်းတစ်လုံးစီထားပေးတဲ့ဖုန်းနဲ့တစ်စင်အဆက်အသွယ်လောက်တာလားပေါ့အရင်တော့မရှိဘူးအရင်တော့ဟိုလာပြောတာပဲရှိဟိုကိုတော့ကြည့်လို့ခုဖြစ်တာပဲဖြစ်ဖြစ်ဆိုကွာဒီချက်ချင်းဟွာဖြစ်လို့ရတယ်ဒီကလေးကြတော့ဟိုဒီလူနာတွေအတွက်ဟိုဖုန်းတယောက်လုံးပေးมาထားပေးရဲ့ဆိုတာမျိုးအဲ့ဒါတခုတော့ကောင်းပါတယ်လူနာတွေရဲ့ဟိုဖြစ်နေတဲ့အရာတွေကိုချက်ချင်းဟိုဖုန်းနဲ့တစ်စင်ဆက်သွယ်လို့ရတယ်ဒီလိုမျိုး new normal မှာ
အဲ့တော့ဆရာမရဲ့ new normal ကတော့အဓိကပြောင်းလဲသွားတဲ့အခြေအနေဆိုရင်တော့လူနာတွေနဲ့ဆရာမတို့ကြားမှာပေါ့နော်ခုနကတော့လို့ကိုယ်တိုင်းညနေချင်းဆိုင်တွေ့တာမျိုးထက်ကိုဒီတယ်လီဖုန်းပေါ်ကနေတဆင်ဆက်သွယ်ပြီးတော့ပြောတာက new normal ဖြစ်တယ်လို့ပြောလို့ရတာပေါ့
ဟုတ်ပြောလို့ရတယ်ဟုတ်နောက်ဒီဟိုတမီးတို့ပေါ့ကို covid center အဲ့လိုပြောင်းလဲပြောင်းအဲ့ဒါ ward တစ်ခုလုံးဒီဟိုလောက်ထုံလုံးနေဒီဒီ report လောက်တာပဲဖြစ်ဖြစ်စီရင်တွင်တာဖြစ်ပုံစံတမျိုးပြောင်းသွားအဲ့လိုရှိတယ်ရှင်ဟုတ်
ဆရာမတို့အတွက် new normal မှာအခုလိုဖြစ်လာတဲ့ဒီ new normal အခြေအနေမှာပေါ့နော်စိန်ခေါ်မှုတွေတော်တော်များတယ်လို့ရောဆရာမမြင်လားရှင
်အတက်အတက်တွေကြုံလာတော့ကိုကဟိုမသိတဲ့အကြောင်းအရာတွေရှိတယ်ဆိုတော့အာကိုတင်ယူရတာတွေအဲ့လိုမျိုးကိုမေးမြန်းရတာတွေအဲ့လိုမျိုးတွေရှိတော့ဟုတ်စိန်ခေါ်မှုတွေတော့ရှိတယ
်အလုံးနဲ့ပတ်သက်ရင်မကြောက်တတ်တဲ့သူနာပြုနော်နှင်းစီမွေးအတွက်နောက်ထပ်ပြောင်းလဲသွားတာကတော့ကတ်ယောဂအပေါ်ကြောက်စိတ်ဖြစ်ပါတယ်တဲ့
အရင်ဆုံးအဒီလောက်လောက်တာမကြောက်ဘောနော်တွေးလေးပါရင်ရင်လည်းမကြောက်ပဲဒါပေမဲ့ဒီကိုဗစ်ဖြစ်တော့ဟာနည်းနည်းကြောက်စိတ်တွေဝင်လာတာအဲ့ဒါတခုဖြစ်တော့ဘောနော်အဲ့ဒါတခုစောက်စားခြင်းပြီးတော့ကိုယ့်အကိုပြင်ဆင်မှုတွေလည်းလုပ်ခဲ့ရရှိတယ်ဟိုစပင်းအရှိကြီးတွေကိုညှက်ခဲ့တာတော့ပေါ့အဲ့လိုမျိုးတွေတော့ရတယ်ပြီးတော့လူနာကိုကြည့်တဲ့အခါမှာကလေးစားတော့ကိုကို safe check အောင်အရင်လုပ်ရတယ်ဥပမာအနေနဲ့ပြောရမယ်ဆိုရင်တော့ဆေးရုံမရောက်ခင်ကတည်းက mask တွေဒီ cup တွေဒီဟို face sheet တွေအကုန်ပြည့်စုံနေသွားဖြစ်တာပေါ့ဆေးရုံသွားတဲ့လမ်းတစ်လျှောက်လုံးပြီးတော့ဆေးရုံရောက်တဲ့အခါမှာလည်းအရင်တော့ဆိုရင်အဲလူနာကိုကြည့်မယ်ဆိုရင် mask တစ်မျိုးရယ်လက်အိတ်ရယ်အဲ့လိုမျိုးနှစ်မျိုးဆိုရင်အလုံလောက်တယ်ပြီးလို့ရှိရင်လည်းလူနာအနာမဆိုလည်းဥပမာ7မိနစ်15မိနစ်လောက်အကြာကြီးနေလည်းရတယ်တော့လူနာတွေအဲ့လိုမျိုးဟိုအားပေးစရာတွေပြောဖြစ်တယ်ဒီကလေးကြတော့ကိုပြောလို့ရှိရင်တခွနှခွလောက်ပဲအဲ့လိုမျိုးပြောဖြစ်တာပေါ့ပြီးတော့လည်းအဲ့လိုမျိုးကိုအလုပ်တွေကိုဟာမြင်မြန်ပြီးဖို့အသက်ရှူတာအထင်းမှာအလုပ်လုပ်ရတော့တိမ်မဝအောင်ဆိုတော့လေရတာအလုပ်မြင်မြန်ပြီးဖို့အဲ့လိုမျိုးကိုကကိုစူးစမ်းရုံးကန်နေရတာပေါ့နော်အဲ့လိုမျိုးတွေဖြစ်တဲ့အတွက်ကြောင့်မှဟိုစိတ်မကောင်းဖြစ်တာလည်းရှိတယ်အဲ့လိုမျိုးဒါကြောင့်ကိုဘက်ကဟိုအတိအဝါပြည့်စုံမပေးရဘူးခံစားအဲ့လိုမျိုးတွေရှိတာပေါ့
ဆရာမပြောသွားပုံအရာဆိုရင်ပေါ့နော်ကိုကဟိုကိုကိုယ်တိုင်လည်းယောဂမကူအောင်တခါလူနာတွေကိုလည်းယောဂဟိုအန်တီရကင်းအောင်ပေါ့နော်တော်တော်လေးကိုတတိထားပြီးတော့လုပ်ရတဲ့အခါကျတော့ဆရာမပြောချင်တာကဒီ ကိုလူနာတွေပေါ်မှာစောင့်ရှောက်မှုပေးတာအရင်တော့လောက်ဟိုအပြည့်အဝပေါ့နော်ကိုရောစိတ်ပါအာပေးဖို့အခက်အခဲရှိတယ်ဆိုတဲ့သဘောမျိုးလားရှင်
။ဟုတ်ဟုတ်ဟုတ်ရှင်ဟုတ်ပါလို့အရင်တော့ဆိုရင်အဲလူနာပေးမှာအဲ့လိုမျိုးအပြားတိုင်းရပဲဖြစ်ကန်နူလာတော့ထိုးတာဖြစ်အဲ့လိုမျိုးဆိုရင်ဟိုလူနာတွေကသူတို့အချိန်တွေသူတို့ပြောပြတယ်ကွာအဲ့လိုမျိုးပြောပြလို့ရှင်ကိုကသူတို့နဲ့အလိုက်ထိုက်ပြန်ပြောတာ7မိနစ်လောက်နေပါအဲ့လောက်အပြင်စကားပြောဖြစ်တဲ့အဲ့လိုမျိုးလေဟိုကကျေးဇူးတင်စကားကြီးလည်းပြန်ကြားရတာပေါ့ကွအဲ့လိုမျိုးပြန်လည်ပြောဖြစ်တဲ့ကိုတည်တည်များဖို့သူတာတွေကိုလည်းကို share ဖြစ်တဲ့ဥပမာအစားအသောက်တွေပထူစားမှာတော့အဲ့လိုမျိုးပြောဖြစ်တာဒူးပြည်ကြတော့ COVID လူနာတွေကြီးတဲ့အခါမှာတော့ PPE ဝတ်စုံအပြင်နဲ့နှာခေါင်းဝတ်စုံကိုအကုန်မျက်စိရောလုံးလုံးအောင်ဖုံးထားရဆိုတော့အဲ့လိုမျိုးကိုပြောလို့ရှိရင်အဲ့လိုမျိုးကိုတအားမိုးပြီးတော့အဲ့လိုမျိုးတိတ်စကားမပြောဖြစ်တော့ဘူးလူနာနဲ့အဲ့လိုမျို
းဟုတ်အဓိကတော့ဒီအကာအကွယ်ဝတ်စုံနေဝတ်ထားတဲ့ခါကျတော့လူနာတွေနဲ့အပြန်အလှန်ဒီပြောဆိုဆက်ဆက်တဲ့နေရာမှာတော်တော်လေးအခက်အခဲရှိတယ်ဆိုတဲ့သဘောပေါ့
ပြီးတော့ဘယ်လိုလဲဆိုတော့ဒီဟိုလူနာအခန်းထဲဝင်တဲ့အခါမှာလည်းဒီတရက်ကိုတကြူဒီဆိုနှစ်ခါတော့ပဲဝင်ဖြစ်တယ်အာဒီသူတို့နဲ့ contact လုပ်တာကလည်းကြတော့ဒီဖုန်းနဲ့ contact လုပ်ကြတာများတော့အော်အရင်တော့ဖုန်းကတိတ်မဖြေတတ်ဘူးပေါ့နော်ဒါပေမဲ့အဲ့ဒီဖုန်းတွေကနေကိုကိုချင်းသားရောင်းအဲ့လိုမျိုးလုပ်ပါတယ်အဲ့လိုမျို
းရန်ကုန်ပြည်သူစေယုံကြီးမှာကိုဗစ်လူနာတွေကိုပြုစုစောင့်ရှောက်ပေးနေတဲ့ဒူနာပြုနော်နှင်းစီမွေးရဲ့ new normal အတွေ့အကြုံတွေဖြစ်ပါတယ်အခုလိုမျိုးအလုပ်ခွင်မာတယ်မဟုတ်ဘဲကိုပိုင်အချိန်တွေမှာလဲယောဂမကူအောင်လို့အထူးသတိထားပြီးတော့အမှုအကျင့်တွေကိုပြောင်းလဲခဲ့ရတယ်လို့သူကပြောပြပါတယ်ရှင်ကျွန်မစုမြတ်မောင်ပါ